ယူကရိန်းစစ်တပ်အတွင်းမှာအခြေအနေတွေနဲ့ပတ်သက်ပြီးတော့ရဲတော်ကြားခန့်မှန်းပြောဆိုနေရကနေချက်တပရင်းနေမှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကယူကရိန်းစစ်တပ်ရဲ့ထိတ်တန်းခေါင်းဆောင်တဦးဖြစ်တဲ့ရုရှားကျူးကျော်မှုကိုတုံ့ပြန်ရမှာ2နှစ်လောက်ဦးဆောင်ခဲ့သူဗိုလ်ချုပ်ကြီးဗယ်လရီဇလော့စနီနေရာမှာဗိုလ်ချုပ်ကြီးအလက်ဇန်ဒရာဆာယာစကီကိုအစားထိုးခံလိုက်ပါတယ်။ယူကရိန်းခုခံကာကွယ်ရေးမှာနိုင်ငံတော်တရားကောင်တဦးဖြစ်တဲ့တချို့ကမြင်ကြတဲ့ဗိုလ်ချုပ်ကြီးဇလော့စနီနဲ့တွေ့ဆုံခဲ့ကြောင်းသမ္မတဇယ်လန်စကီကကြေညာချက်ထုတ်ပြန်ခဲ့တယ်လို့ရှေ့သုံးသပ်သူတွေကယူကရိန်းဟာရုရှားလက်ထက်အမြန်ရောက်သွားမယ်လို့ပြောနေချိန်မှာဦးဆောင်ပြီးတော့ရုရှားတပ်တွေကိုတွန်းလှန်တိုက်ခိုက်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောပါတယ်။ဒါပေမဲ့အခုချိန်ကစစ်တပ်အတွင်းခေါင်းဆောင်မှုအပြောင်းအလဲလုပ်ရမယ့်အချိန်ရောက်ပြီဖြစ်ကြောင်းလည်းသမ္မတဇယ်လန်စကီကဆိုရှယ်မီဒီယာမှာရေးပါတယ်။ဇယ်လန်စကီထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သူဟာသမ္မတဇယ်လန်စကီနဲ့အရေးကြီးတဲ့ဆွေးနွေးပြောဆိုမှုတွေလုပ်ခဲ့ကြောင်းနဲ့အခုရခဲ့တဲ့ဆုံးဖြတ်ချက်ဟာစစ်ပွဲရဲ့နှီးဖြူဟာနဲ့မဟာဗျူဟာအတွက်အပြောင်းအလဲတွေဖြစ်လာစေဖို့အတွက်လှုံ့ဆော်တာဖြစ်ကြောင်းပြောပါတယ်။2024မှာလုံအောင်မာရီယာ2020နဲ့မတူတဲ့အတွက်အပြောင်းလဲတွေနဲ့လည်ရောညီဆွေဖြစ်ဖို့ပြောင်းလဲရမှာဖြစ်တယ်လို့ဒါဟာအောင်မြင်မှုအတွက်လည်းဖြစ်ကြောင်းဖော်ပြထားပါတယ်။